စကိုင်းတိုင်းကလေးမြို့တောင်ပိုင်းဒေသမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပြီးရွာသားတချို့အသက်ခံရတယ်လို့စစ်ဆောင်ယာယီတဲတချို့လည်းမိရှုဖြက်စီးခံရတယ်လို့ဒေသခံတွေကပြောပါရယ်။ရန်ကုန်ကနေသတင်းပေးပို့ထားတာကိုသားညုံပြပြပေးပါရှင်
။စကိုင်းတိုင်းကလေးမြို့နယ်အတွင်းစစ်ကောင်စီစစ်ကြောင်းကနေပြီးတော့နေပြည်တော်ရှင်းလင်းရေးလှုပ်ဆင်မှာဒေသခံ PDF အဖွဲ့တွေနဲ့တိုက်ပွဲဖြစ်ပြီးတဲ့နောက်အင်းကျော်ကြီးရွာသားတချို့ဖမ်းဆီးတပ်ဖြတ်ခံရတယ်လို့အင်းကျော်ရွာဒေသခံတူကပြောပါရယ်။
တိုက်ပွဲမမြင်ရဖြစ်တယ်တနည်းဖြစ်တယ်ကအဲ့ဒါပြီးတော့ကျွန်တော်တို့အင်းကျော်သား၃ယောက်တက်သွားတယ်ဗောလေအင်းကျော်သား၃ယောက်ပါသွားတယ်အဲ့ဒါဒီလူအပြစ်နဲ့ဒီလူမျိုးဖမ်းပြီးရမှာစဉ်းစားနေတဲ့ရိုက်ပြီးမှတက်ပြစ်တယ်တဲ့
ဒါပြင်ကလေးမျိုးမေတ္တာမြင့်အရှိဘက်ကမ်းမှာရှိတဲ့အင်းကျော်ကြီးရွာနာကဥယျာဉ်ကြီးရွာကနေတချို့နဲ့ဒီစစ်ဘေးရှောင်စခန်းယာယီတဲတွေကိုလည်းမြှို့သွားတယ်လို့အစိုးရဒေသခံကပြောပါတယ်
တို့စစ်ကြောင်စကန်းလေးကအားလုံးအသက်30လောက်ပါတယ်ပြောတယ်စစ်ကြောင်လေးကတို့ကတောထဲမှာတဲတန်းလေးထိုးနေတဲ့ဟာကိုတဲတန်းကြီးကိုမိချိုးလိုက်တဲ့အခါကျတော့တို့ကပြည်ကြီးကြတာပေါ့ဗျာပြည်ကြီးတဲ့အခါကျတော့တို့မှဘာမှမပါဘူးဖွဲ့စားတာမှမပါဘူးစားနေခါတာမှမပါဘူးပြောအဲ့ဒါကတို့ဇနားနီးရနေမှာဦးတက်မှုကြတာပဲရှိ
ကလေးမျိုးကလူမှုကွန်ရက်အဖွဲ့ဝင်တူကတော့အင်းကျော်ရွာသားနှစ်ဦးအသက်ခံအောင်နဲ့စစ်ရှောင်နေတဲ့ယာယီတဲတချို့မိချုပ်ခံရတဲ့အကြောင်းကိုအခုလိုတီးပြပြောပါတယ်
အဲ့တို့အဲ့ပဲပထမဆုံးထိုးတဲ့နေကနေရောက်တက်တယ်ပြောတယ်။နေရောက်တက်သွားတယ်အင်းကျော်ပါပ
ဲ။အင်းကျော်ကွာကဥခင်မောင်ရဲ့သားသမက်ကိုလေးဝင်းနဲ့ဒေါ်မီအေးရဲ့သားကိုချစ်ကူကူတဲ့။20ရက်နေ့ကဆိုသူတို့စစ်ကြောင်းဝင်ချင်းစစ်ကြောင်းဝင်လို့လမ်းမှာတွေ့ရင်ဒီတော့ PDF တော့ဖွဲ့တာမှမဟုတ်တွေ့ရင်တက်တာ။အဲသူတို့ပြန်ဆုတ်သွားပြီ
မီးချို့သွားတယ်ဥယျာဉ်မှာ3အိမ်လို့ပြောတယ်3အိမ်နဲ့နောက်တစ်ခုကစစ်ဆောင်ရွာလေးမှာရွာလေးစိတ်မချတော့အချို့ရိတ်ခါတွေစောလေးပို့ထားရှိလေအဲတော်တွေလည်းချို့သွားတယ်သူတို့ရိတ်ခါများများညီရင်တော့သူတို့ကပြည့်တဲ့အတိုင်းနဲ့ဒါ PDF ရိတ်ခါလို့စောစောတော့လေအဲတော့ချို့သွားတယ်သူက
ကျန်တဲ့ရွာသားတွေကတော့ဘီလူရွာကိုတောတောင်ညီထဲမှာတင်းရှောင်နေရတယ်လို့လည်းဆိုပါတယ်ကလေးမျိုးနယ်တောင်ပိုင်းဒေသမှာဒေသခံကာကွယ်ရေးအဖွဲ့ PDF တွေနဲ့စစ်ကောင်စီတပ်ကြားဒီရက်ပိုင်းတိုက်ပွဲတွေအတွက်မှာအနည်းဆုံးကျေးရွာ9ရွာမိရှုခံရပြီးတော့အင်ဂျီ2000ခန့်မိတောင်ကျွမ်းခဲ့တယ်လို့သိရပါတယ်လက်ရှိမိရှုခံရတဲ့ရှာဘူးရွာဒိုးနယ်ရွာအရှိစီးရွာဘက်မှာစစ်ကောင်စီစစ်ကြောင်းတွေမရှိတော့လို့ရွာကန်တချို့နေရာကိုပြန်လာရှိပေမဲ့စစ်ဘေးရှောင်တွေအတွက်ကတော့အခက်အခဲရှိနေတော့မယ်လို့ဒိုးနယ်ရွာသားတူကပြောပါတယ
်စစ်ကောင်စီတပ်တွေလည်းအကုန်လုံးဆုတ်သွားကိုရွာတူရွာပေါ်တော့အဲ့ဘက်ကိုပြန်ပြီးတော့ဝင်နေကြပြီဝင်နေကြပြီဆိုတော့လည်းတစ်စိတ်တစ်ပိုင်းပေါ့ဟိုမလောင်မဲကြံကြည့်နေတချို့ပေါ့အဲ့ဒါဒီကိုဝင်ပြီးတော့နေကြတယ်တပ်ပြီးတော့အိမ်မီးလောင်သွားတဲ့ဟာကြလည်းဟိုတီးတဲ့အိမ်ကအင်းအောက်ထပ်တင်မှာပေါ့အင်းရောကတ်ပြီးတော့နေကြတာအရှိတလုံးဝလောင်သွားတဲ့အိမ်ကြီးကြတော့လည်းဘေးလွဲရာမှာပဲတိုင်းနေကြတာပေါ့
အလားတူပဲချင်းပြည်နယ်ထန်ဒလန်မြို့နယ်အတွင်းမှာလည်းမနေ့ကတိုက်ပွဲဖြစ်ပြီးတဲ့နောက်နေအိမ်တွေမိရှုခံရတယ်လို့စစ်ဘေးတင်းရှောင်နေတဲ့ထန်ဒလန်ဒေသခံတူကပြောပါတယ
်မနေ့ကထန်ဒလန်မြို့ပေါ်မှာတိုက်ပွဲရှိလို့ထင်ပါတယ်မနေ့ကမနေ့ဆွတ်ဆွတ်နဲ့ဟိုညနေပိုင်းတိဒီခုတွေကျွန်တော်ယူရမယ်ချမ်းနေရတာပေါ့နော်မီးလောင်လာတော့ပြင်ချတာပေါ့လေဒါမှမဟုတ်ဒီချက်ဘယ်လောက်လောင်လဲဆိုတာကျွန်တော်လည်းအဲ့ဒါပြင်ချမပြည့်ဘူး
ထန်ဒလန်မြို့အမှတ်1ရပ်ကွက်အတွင်းမေလ23ရက်နေ့ကစစ်ကောင်စီတပ်နဲ့ CDF ထန်ဒလန်တပ်ဖွဲ့ကြားမြို့ရင်းတိုက်ပွဲဖြစ်ခဲ့ရမှာစစ်ကောင်စီဘက်က6ဦးသေဆုံးပြီးတော့10ယောက်ကျော်ဒဏ်ရာရခဲ့တယ်လို့ CDF ထန်ဒလန်အဖွဲ့ဘက်က4ဦးဒဏ်ရာရရှိခဲ့တယ်လို့ CDF ထန်ဒလန်ကသတင်းထုတ်ပြန်ထားပါတယ်ကလေးမြို့နယ်နဲ့ထန်ဒလန်မြို့နယ်အတွင်းတိုက်ပွဲအခြေအနေနဲ့အိမ်မီးလောင်ရတဲ့အခြေအနေကိုသိနိုင်ဖို့အတွက်စစ်ကောင်စီပြောခွင့်ရသူကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးချင်းပြည်နယ်တန်တလန်ကံပက်လက်ဖလန်းမြို့နယ်ရီမှာနဲ့စကိုင်းတိုင်းကလေးမြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တို့တိုက်ပွဲဖြစ်တဲ့ရွာတွေမှာနေအိမ်တွေမရှိခါရတဲ့ဖြစ်စဉ်ဟာဒေသခံ PDF တွေအပေါ်မှာလက်မခံရဲအောင်လို့အာမပေးရအောင်လို့လှုပ်ဆောင်တဲ့အစီအစဉ်တစ်ခုဖြစ်တယ်လို့ချင်းနိုင်ငံလီလာသုံးသက်သူကပြောပါတယ်။လက်ရှိချင်းပြည်နယ်စီးပရိပခဖြစ်စဉ်မှာဒေသခံ3000ခန့်နဲ့ကလေးမြို့နယ်ထဲမှာတော့လူဦးရေ2000ခန့်ဟာစစ်ဘေးတန်းရှောင်နေရပြီးတော့တောတောင်နေတဲ့နောက်ဆွေမျိုးသားချင်းအိမ်နဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ထဲမှာစစ်ဘေးတန်းရှောင်နေကြပါရခင်ဗျာ။